င်လ9ရက်နေ့မွန်လွယ်ပိုင်းကတက်ကြွသွားခဲ့တဲ့တပ်မတော်ပူဆောင်ရေး Y8 လေယာဉ်ပေါ်ပါတဲ့ခီးတွေတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအပြင်းထန်ဆက်လုပ်နေပါတယ်။ဘယ်နေရာမှာလေယာဉ်ပြတ်ကျသွားတယ်ဆိုတာကိုအတိအကျမသိရသေးတဲ့အတွက်လည်းလေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုမသိနိုင်သေးဘူးလို့တပ်မတော်တရင်မှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်။အခြေအနေပြေဆုံးကိုတော့နောက်ဆုံးသိထားသမျှ VOA မြန်မာပိုင်းသတင်းတောက်မှမြင့်မြင့်ခိုင်ကပြောပြပါမယ်ရှင်။
ဗုဒ္ဓဟူးနေ့မွန်လွဲပိုင်းမှာပြတ်ကျသွားတဲ့တပ်မတော်ပို့ဆောင်ရေး Y8 လေယာဉ်ပေါ်ပါပျောက်ဆုံးခီးတွေကိုရှာဖွေနေတာမှာအခုချိန်ထိပြန်တွေ့ထားသမျှနဲ့ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့အခြေအနေကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးကြီးမြန်မီဦးက VOA ကိုအခုလိုပြောပါတယ်
။နောက်ဆုံးပြေကျတော့ကျွန်တော်တို့ဒီနောက်ဆုံးထုတ်ပြန်ထားပါတယ်29လောင်းရတာလေ။နောက်ဆောက်လည်းလုပ်နေပါတယ်ခင်ဗျာ။ကျွန်တော်တို့ကပြင်နေတယ်ဆိုတော့အားလုံးကိုကြည့်ကြည့်ပြီးတော့ကြောင်းအောင်လာပို့နိုင်အခုတော့စပြီးတော့ကြောင်းအောင်ကတ်တယ်လောင်းနေရတယ်ကျွန်တော်တို့ကဒီဟိုနေ့ပိုင်းဟိုစုံနိုင်ပိုင်းနဲ့ရှာပါလေရှာပြီးတော့မှပဲပြင်ဆင်ပါပါအခုတော့ဆိုတော့ဘလို့မှကျွန်တော်ပြောလို့မရတယ်လေယာဉ်ကတင်မှကြားတယ်တော့ကျွန်တော်မသိသေးပါဘူ
းရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတက်မတော်စစ်ရေးရင်တွေလင်းရင်တွေနဲ့အတူဒေသတန်၅ဖန်ဆက်လီတွေကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးနေကြတာပါဒါနဲ့ပတ်သက်လို့ဒဝေနာရေးကူညီမှုအတင်းကဥဟုတ်ရှိကအခုလိုပြောပြပါတယ
်တက်မတော်စစ်ရေးရင်တွေနဲ့ဒေသတန်ဝလက်ဝနာတွေပါတော့ပါဟိုဘာလေးတွေပေါ့နော်အားလေလိုကန်ဒီတာဝင်လေလိုအဲ့လိုအဲ့ဒီလေတွေနဲ့အဲ့ဒီသမလို့ရေးရေးတဲ့ပေါ့ဝိုင်းယူပတ်စစ်တဲ့ချက်နေကြတာပါအဲ့ပါဒီလေလိုပူတာတဲ့ဆောင်ကလို့မဲ့လို့တဲ့လူတွေလည်းပါနေကြတယ်ပါအခုဟိုဆန်လန်ကတ်ချင်းမှာပဲရှိတယ်မှာအဲ့တော့တော့ပါလေလူကြီးလောထားတဲ့အလောင်းတွေကိုကတ်ချင်းမှာပဲထားရတယ်မှာအဲ့ဒီကျွန်တော်အဲ့ပြည့်တဲ့နေရာလေးပေါ့အဲ့ဆန်လန်ကတ်ချင်းလည်းလာတာဟိုကျွန်တော်မြေပေါင်းအောင်ဝင်မယ်ဆိုတာမြေပေါင်းအောင်တိုင်းကြီးလုံးဝင်လို့မရဘူးအဲ့ဆန်လန်ကတ်ချင်းပြန်လာတာဆိုင်ရဲ့မိုးရတဲ့အားရွာနေပါလေ
တမရပို့ဆောင်ရေး Y8 အမျိုးအစားလင်းရင်အမှတ်5820ဟာဇွန်လ9ရက်နေ့မှာဘိန်းမြို့ကနေရန်ကုန်ကိုအသွာဆက်သွယ်မှုပြတ်တောက်ပြီးပြတ်ကျခဲ့တာဖြစ်ပြီးဒီလင်းရင်ပေါ်မှာလင်းရင်အမှုလမ်း14ဦးအပါအဝင်တမရအရာရှိ6ဦးစစ်သည်29ဦးမိသားစုဝင်လူကြီး58ဦးနဲ့ကလေး15ဦးစုစုပေါင်း122ဦးလိုက်ပါသွားတာလည်းဖြစ်ပါတယ်ပြတ်ကျသွားတဲ့တမရလင်းရင်ရဲ့အစိပ်ပိုင်းတချို့နဲ့ရုပ်လောင်းတွေကိုတော့ကျောင်းမီမော်ကြီးရွာရဲ့အနောက်ဖက်14မိုင်အကွာသောလုံးမျိုးရဲ့အနောက်တောင်ဘက်22မိုင်အကွာမှာစတင်ရှာဖွေတွေ့ရှိခဲ့တာပါ။လုံးလုံးစိတ်အထိစေယူရရှိထားတဲ့ရုပ်အလောင်းတွေကိုတည်ယူလာတဲ့စမ်းလန်းကန်းကြီးအပါဝင်သောလုံးမျိုးအနီးတင်မောကန်နိုင်တဲ့နေရာတွေအားလုံးမှာကုညီကယ်ဆယ်ရေးအတွက်အစဉ်အသင့်ပြင်ဆင်ထားတယ်လို့သောလုံးမျိုးနယ်တိုင်းလူတော်အမတ်ဥပိုလ်ထွေးကပြောပါတယ
်။ပင်နယ်ထဲမှာဖြစ်တာဆိုတော့ပင်နယ်ထဲအဲ့အခင်းပြတဲ့နေရာတိပင်နယ်ထဲပိုင်းတော့ကျွန်တော်တို့တောင်းမယူရပါဘူး။ information နဲ့ကျွန်တော်တို့မသိပါဘူးလို့။ဒါပေမဲ့သောလုံးမျိုးနယ်ထဲမှာအဲ့တကယ်လို့သူတို့လာနိုင်တဲ့ဟို fight ဒီပေါ့နော်ဟိုပင်နယ်စိတ်ကမ်းတွေမှာတော့ကျွန်တော်တို့လူမှုကွန်ရက်ဖွဲ့တွေနဲ့အပူလာအနေနဲ့ကျွန်တော်ဆင်းဆက်ဆောင်နေတဲ့နေသားမျိုးရှိပါတယ်လို့ဟုတ်ကျွန်တော်တို့ကတော့ဘလောက်ပဲလာလာဒီမှာဟိုဆေးရုံမှာဆင်းဆက်ပြင်လာတယ်ဒီကတယ်ယူပို့ဆောင်မဲ့အပူလာတွေကျွန်တော်ဆင်းပြင်လာတယ်ကွန်ရက်တွေလူတွေကျေပွန်ကိုလုပ်ထားတယ
်ဒီကနေ့မွန်လွဲ3နာရီအထိအမျိုးသားရုပ်လောင်း3လောင်းအမျိုးသမီးရုပ်လောင်း20နဲ့ကလေးရုပ်လောင်း8လောင်းစုစုပေါင်း29လောင်းရှာဖွေတွေ့ရှိထားတယ်လို့တပ်မတော်ကောက်ွေရေးဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ပြက်ကျတပ်မတော်ပို့ဆောင်ရေးလေယာဉ်မှာပါဝင်သူတွေရဲ့ကြံရည်သူမိသားစုတွေကိုစာနာတဲ့အနေနဲ့ရုပ်လောင်းဓာတ်ပုံတွေကိုလူမှုကွန်ရက်အပါအဝင်သတင်းဓာတ်ပုံအဖြစ်မဖော်ပြကြဘူးလေ။ကောက်ွေရေးဦးစည်းချုပ်ရုံးကမြစ်တာရက်ခံထားပါတယ်။ပြက်ကျခဲ့တဲ့ Y8200FD ဟာ2016မတ်လမှာတရုတ်နိုင်ငံကနေရန်ကုန်လေစိတ်ကိုရောက်ရှိလာတာဖြစ်ပြီးပြန်တန်းချိန်809နာရီအထိအသုံးပြုထားပြီးဖြစ်တဲ့အကြောင်းလဲကာကွယ်ရေးဦးစည်းချုပ်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီကနေ့ဇွန်လ10ရက်နေ့ဒိတ်လီဒက်စခန်းဌာနချုပ်မှာပြည်ချလီရင်မှာပါဝင်ခဲ့တဲ့တပ်မတော်အရာရှိစစ်တီနယ်မိသားစုဝင်တွေရဲ့ကြံရစ်ခဲ့တဲ့မိသားစုဝင်တွေကိုတပ်မတော်ကထောက်ပံ့ငွေကူညီခဲ့ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝင်ကြီးဌာနအပါအဝင်အခြားလူမှုအဖွဲ့အစည်းတွေကလည်းဖြစ်စဉ်မှာပါဝင်သူအားလုံးအတွက်ကာကွယ်ရေးဝန်ကြီးဌာနထံငွေကြေးသိမ်းချပေးအပ်ခဲ့ကြပါလိမ့်ရှင်။